ရိုဟင်ဂျာဒုက္ခသည်တွေတင်ဆောင်လာတဲ့လက်ဒစည်းဟာရာသီဥတုဆိုးရတာကြောင့်ဘင်္ဂလားဒေ့ရှ်ကမ်းရိုးတန်းအပြင်မှာအင်္ဂါနေ့ကတိမောက်ခဲ့ပြီးအနည်းဆုံးလူ12ဦးထဲမှနေပျောက်ဆုံးနေတယ်လို့ဘင်္ဂလားဒေ့ရှ်ကမ်းခြေဆောင်တပ်ဖွဲ့ကပြောပါတယ်။အဲ့ဒီငါးဖမ်းလေဟာမနေ့အစောပိုင်းထွက်ခွာပြီးမလေးရှားနိုင်ငံသွားဖို့ဥတီထားတာဖြစ်ပါတယ်။ဘင်္ဂလားပင်လယ်အော်ရယ်လေတိမောက်ခဲ့တဲ့နောက်ကယ်ဆယ်ရေးတင်ပေါ်နှစင်းနဲ့အသက်ရှင်ကျန်ရေးသူတွေကိုကူညီကယ်ဆယ်နေပါတယ်။ဒီလေမှာရိုဟင်ဂျာဒုက္ခသည်35ယောက်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသား4ဦးစုစုပေါင်း39ဦးတင်ကဲဇေထားတယ်လို့ဘင်္ဂလားဒေ့ရှ်ကမ်းခြေဆောင်တပ်ပြောခွင့်ရ L အမင်းက AFP သတင်းဌာနကိုပြောပါတယ်တိတ်မောက်တဲ့ဒီလေဟာမထွက်ခွာခင်ကန်ယိုဒန်မြို့တွေကခီးသည်တွေကိုခေါ်ယူပြီးလေပေါ်မှာလူ90တဲ့မင်းနဲ့ပါတယ်လို့ကန်ယိုဒန်တပ်မမူအရှိကအမေကပြောပါတယ်ရိုဟင်ဂျာဒုက္ခသည်တသန်းဝန်းကျင်ခိုလုံနေတဲ့ဒုက္ခသည်စခန်းတွေရှိရာ Cox's Bazar ခရိုင်တောင်ပိုင်းနားမှာလေကတိတ်မောက်ခဲ့တာဖြစ်ပါတယ်ဒီဒုက္ခသည်အများစုဟာမြန်မာနိုင်ငံတွင်းစီရေးတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်တင်းချောင်ခဲ့သူတွေဖြစ်ပါတယ်ခင်ဗျာ